့ Radio အစီအစဉ်ဖြစ်တယ် AWR ညှော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ဘုရားရှင်များခင်ဗျာ AWR မြန်မာညှော်လင့်ခြင်းအတန်ဓမ္မ Radio အစီအစဉ်ကိုနက်နဲ့6နာရီမိနစ်30မှ9နာရီထိ16မီတာကီလိုဟတ်10653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်10935မှနေ့စဉ်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွေအစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်ဒေါက်တာရှင်များရှင်အာရောတెంပရာမန်လာဗန်ကျမ်းမာခြင်းသည်လူသားရင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရရှင
်။စိတ်နဲ့ကံတာကျန်းမာနေမှာလူမှုဘဝစဉ်ပြေမှာစိတ်ချမ်းသာကိုကျန်းမာရှိနေတဲ့I'm yours for big and we need
a Don't the dream to wallow me you know to take keep you there my oh my shit there we do dare do do die the dia to wallow ya in darkness we dream see
ညလုံးချက်အတန်ဒေါသရှင်များကိုတာယာလှပါတဲ့နေရလေးဖြစ်ပါစေလို့နှုတ်ခွန်းဆက်သားလိုက်ပါတယ်ဒေါသရှင်များရှင်တုဒ္ဓပလေဆွေးနွေးမယ်ဆိုတဲ့အစီအစဉ်မှာတဘာဝဆေးဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ
်ဒေါသရှင်များရှင်တဘာဝကုထုံးတွေထဲမှာနေအောင်ကြီးကလည်းတဘာဝဆေးတစ်လက်ဖြစ်ပါတယ်နေအောင်ကြီးကကျမတို့ခန္ဓာကိုယ်အတွက်အကျိုးမြတ်များစွာရရှိစေပါတယ်ဗီတာမင် D ဖြည့်စွံပေးပြီးကိုလက်စထရောကိုလည်းကျစေပါတယ်နေအောင်ကြီးအဖြစ်ဖြစ်ပေါ်ရရှိတဲ့ဗီတာမင် D ကကိုယ်ခန္ဓာအတွက်ကယ်လ်ဆီယမ်ဖြစ်ပေါ်လာဖို့အထောက်အကူပေးပါတယ်
။နေအောင်ခြေကသွေးတွင်းအောက်ဆီဂျင်ပမာဏကိုလည်းတိုးစေပါတယ်။ကျမတို့ရဲ့မျက်နှာနဲ့လက်တွေကိုနေ့စဉ်10မိနစ်ကနေ15မိနစ်မိနစ်30ကနေ45မိနစ်အထိနေအောင်ခြေပြပေးနိုင်ပါတယ်။ကျမတို့ရဲ့ခန္ဓာကိုယ်ကနေအောင်ခြေကလာတဲ့ဗီတာမင် D ကိုတစ်ပတ်အထိတိုးထားပေးနိုင်ပါတယ်။တတိထားမဲ့အချက်ကတော့နေဘူးစာလုံးမမတင်တော်တဲ့အချိန်ကနနက်9နာရီကနေညနေ9နာရီအထိဖြစ်ပါတယ်
။ကျမတို့အနေနဲ့လုံလောက်တဲ့အနားယူခြင်းရရှိဖို့အိပ်စက်ရမှာဖြစ်ပါတယ်။ကျမတို့အနေနဲ့စိတ်ဖိစီးမှုအရာတွေကိုရှောင်ကြဉ်ရမှာဖြစ်ပါတယ်။ကောင်းတဲ့အကျင့်ကိုမွေးရမှာဖြစ်ပါတယ်။မိမိရဲ့အိယာဝင်ချိန်နဲ့အိယာထားချိန်ကိုပုံမှန်ပြုလုပ်ပေးရပါမယ်။အိယာဝင်ဖို့အကောင်းဆုံးချိန်ကည9နာရီဒါမှမဟုတ်ည9နာရီခွဲတဲ့နောက်မကျစေရပါဘူ
းကျမတို့ခန္ဓာကိုယ်လောက်ဆောင်မှုတိုင်းအတွက်ရေကမရှိမဖြစ်လို့အပ်ပါတယ်တန့်ရှင်းတဲ့ရေကိုတောက်သုံးရပါမယ်ကျမတို့အနေနဲ့ထမင်းမစားခင်မိနစ်30ရေတောက်ရပါမယ်ထမင်းစားပြီးရေတောက်ခြင်းနဲ့ဆိုရင်လည်းတနာရီလောက်ကြာမှတောက်သုံးသိမ့်ပါတယ
်ကျမတို့အနေနဲ့ကျန်းမာရေးကိုအန်ဒီရပြုတဲ့အရာတွေကိုရှောင်ရှားရပါမယ်ကွန်းဆေးလိပ်အရက်ကော်ဖီလက်ဖက်အချွေရည်တွေကကျန်းမာမှုကိုမဖြစ်စေတဲ့အတွက်မတုံးဆောင်သင့်ပါဘူးအသားတွေတာရှိခံအောင်ပြုလုပ်ထားတဲ့စီတုပ်ဘူးတွေကိုလည်းမစားသုံးရင်အကောင်းဆုံးဖြစ်ပါတယ
်ကျမတို့အနေနဲ့အစားစားတဲ့အခါအရသာရှိစေဖို့တကြားဒါမှမဟုတ်အခြားဓာတုပေတာကနေထုတ်တဲ့အချိုတွေကိုရှောင်ရပါမယ်အချိုအရသာရချင်ရင်တော့ပြားရည်ကိုထည့်ပြီးအသုံးပြုနိုင်ပါတယ
်ဒေါက်တာရှင်များရှင်ကျမတို့အစာအိမ်ကအစာချေဖို့လေးနာရီခန့်လိုအပ်ပါတယ်။ဒါကြောင့်မို့ကျမတို့အစာအိမ်ကိုလည်းအနာပေးရပါမယ်။တရက်မှာနှစ်ကြိမ်အစာစားတာကအကောင်းဆုံးဖြစ်ပါတယ်။ကျမတို့အနေနဲ့အစာကိုနှစ်ကြိမ်စားမယ်ဆိုရင်နနက်၈နာရီနဲ့ညနေ၃နာရီမှာစားပေးရပါမယ်။၃ကြိမ်စားမယ်ဆိုရင်တော့မနက်၆နာရီခွဲတစ်ကြိမ်နေ့လယ်၁၂နာရီနဲ့ညနေ၅နာရီခွဲအချိန်တွေကသင့်လျော်တဲ့အချိန်ဖြစ်ပါတယ်။
ထမင်းစားခြင်းတစ်ခုကြားမှာတခြားအစာတွေကိုစားမယ့်အစာရေကိုတောက်သုံးတာကအကောင်းဆုံးဖြစ်ပါတယ်
။သောတာရှင်များရှင်ကျမတို့ရဲ့နနေ့စားထမင်းပွဲကတနေ့တိုင်ရဲ့အဓိကအစာတွေဖြစ်ပါတယ်။ အင်ဂျင်ဆက်တစ်ခုကအလုံးမလုံးခင်လောင်စာအပြည့်ဝရရှိဖို့လိုအပ်သလိုခန္ဓာကိုယ်တစ်နှစ်တာလှုပ်ဆောင်ဖို့နည်းနည်းစာကိုအင်အားဖြစ်ပေးရမှာဖြစ်ပါတယ်
။တောသားရှင်များအားလုံးကိုယ်ဤကျမ်းမာချက်စိတ်ဤချမ်းသာမှုအပေါင်းနဲ့ပြည့်စုံကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်
။ကျေးဇူးတင်ပါတယ်ရှင်။
ထူထောင်ကြပါစို့။ကောင်းမွန်၌ရှိတော်မူသောမေတ္တာတော်ရှင်ဖဖျာယနေ့ကိုရရှိနှုတ်ကပတရားတော်မြတ်ကိုဆက်လက်လေ့လာမယ်အချိန်အာရီကိုရောက်ရှိလာပြန်တဲ့အတွက်ကိုရရှိဖျာကိုအထူးပဲကျေးဇူးတင်လာပါ၏။ကိုရဖျာသာသမီတို့သည်ကိုရရှိဖျာရှိတော်မောင်းမှာနေ့စဉ်နေ့အမျှမကောင်းမှုဒုစရိုက်အပြစ်အာဏာချက်များနှင့်ပြည့်ဝလည်းရှိပါ၏။ထိုအရာများကိုမကောင်းမှန်တိလျက်နဲ့ပြုလုပ်ပြစ်မှားမိကြပါ၏။ကိုရရှိခြေတော်ရင်မှာဝန်ချတောင်းပန်ကြပါ၏။ကိုယ်တော်ရှင်မေတ္တာတော်ဂရုဏာတော်အသွေးတော်အဖြစ်သာသမီတို့၏အပြစ်အာဏာချက်များကိုဖြေလို့ဖြည့်ရှင်ပေးသနာတော်မှာပါသာသမီတူစီတူစီအသက်တာမှာလိုအပ်တဲ့ကျမ်းမာခြင်းပျော်ရွှင်ခြင်းညီသက်ခြင်းဝမ်းမြောက်ခြင်းဆုကျေးဇူးကောင်းကြီးမြင့်ငါအဖျားပြားကိုကိုတော်ရှင်ဖျားကျွယ်ဝစွာတောင်းလုံချပေးသနာတော်မှာကိုတော်ရှင်ယေရှုခရစ်တော်၏နာမတော်၌အမြဲတမ်းဆုတောင်းလျက်ကိုတော်ရှင်၏နာမတော်ကိုတည်ကျွမ်းသောသာသမီများဖြစ်စေတော်မူပါသာသမီတို့ဆုတောင်းတဲ့အခါမှာလဲမြတ်တော်မူသောသားတော်ယေရှုခရစ်တော်ဘုရား၏မဟာနာမတော်မြတ်ကိုအမိပြုလျက်အလုံးယုဒလိမြတ်ချင်းများစွာဖြင့်တောင်းလျှောက်သနာခံကြပါ၏အာမင်မြို့အလင်းချင်းရေဒီယိုအတံကိုနားတော်သဆင်နေကြတဲ့မြမပြည်သူပြည်သားအားလုံးကိုမင်္ဂလာပါလို့ရှိဦးစွာနှုတ်ခွန်းဆက်သခြင်းပါတယ်ဒီနေ့တစ်ပတ်ဆက်လက်ပြီးတော့ယေရှုနှင့်တူရန်ဆိုတဲ့တရားဒေသနာများထည့်ရနေပြီးတော့ယေရှု၏နာမ၌ဆုတောင်းခြင်းအ내အတိတ်ပဲဆိုတဲ့ခေါင်းစဉ်နဲ့ပတ်သက်ပြီးဆက်လက်လေ့လာသွားကြပါစို့။ရှင်ယောဟန်ခရစ်ဝင်ခန်းကြီး14အငယ်73နဲ့74မှာဘလို့ဖော်ပြထားလဲဆိုတော့သင်တို့သည်ငါ၏နာမကိုအမိပြုလျက်ဆုတောင်းသည်များအတိုင်းငါပြုမည်။အကြောင်းမူကားခမည်းတော်သည်သားတော်အားဖြင့်ဘုန်းထင်ရှားတော်မူခြင်းရှိမည်ကြောင်းဒီသင်တို့သည်ငါ၏နာမကိုအမိပြု၍တစုံတစ်ခုသောဆုကိုတောင်းနေတောင်းဒီအတိုင်းငါပြုမည်ဆိုပြီးတော့ဖော်ပြထားပါတယ်မိစေတို့ဘုရားရှင်အောင်ဆိုရှင်သူ့ရဲ့သားသမီးတွေမိမိကိုမိမိရှော့အတွက်အထင်သေးတဲ့အတွက်စိတ်ပြတ်မိပါတယ်မိမိတို့ရဲ့သက်တာခရစ်တော်ရဲ့အသွေးတော်နဲ့ဝယ်ယူထားခြင်းခံရတဲ့သူတွေဖြစ်ကြောင်းအမွေတော်ခံဖို့ရန်အတွက်ရွေးချယ်ထားတဲ့လက်ရွေးစင်တွေဖြစ်တယ်ဆိုပြီးတော့ကိုယ့်ကိုယ်တန်ဖိုးထားဖို့ရန်အတွက် ဘုရားရှင်အလိုတော်ရှိပါတယ်အဲ့ဒီလိုအလိုတော်မရှိဘူးဆိုရင်ဘုရားရှင်အဆိုရှင်သူ့ရဲ့တပါးသီးသောသားတော်ဒီလောကကိုဆီလွတ်ပြီးတော့ဘာဖြစ်လို့ရွေးနုတ်ခိုင်းတာလဲဒီချာချာကျွန်တော်ပြန်စဉ်းစားကြည့်ပါမိတ်ဆွေတို့ဘုရားရှင်ရဲ့သားသမီးတွေကိုပြန်ပြီးတော့အပြစ်ထဲကနေပြီးတော့ရွေးယူဖို့ရန်အတွက်တန်ဖိုးကြီးမားလာတယ်မဟုတ်ဘူးလားသူတို့ကိုအတုံးပြုတ်ဖို့ရန်အတွက်ဘုရားရှင်အလိုရှိပါတယ်သူတို့ဟာဆိုလို့ရှိရင်ဘုရားရှင်ထံတော်ကနေပြီးတော့အမြင့်ဆုံးသောတောင်းဆိုမှုကိုပြုတာကိုဘုရားရှင်ဟာသူ့ရဲ့စိတ်တော်နဲ့တွေ့ပါတယ်အဲ့လိုတောင်းခံခြင်းဟာဆိုရှင်ဘုရားရှင်ရဲ့နာမတော်မြတ်ဘုန်းတော်ထင်ရှားစေဖို့ရန်အတွက်ဖြစ်ပါတယ်ဒါကြောင့်မို့သူတို့ဟာဆိုရှင်ဘုရားရှင်ပေးထားတဲ့ဂတိတော်မြတ်ကိုယုံကြည်ပြီးတော့ကြီးကျယ်တဲ့စုတွေကိုမျှော်လင့်နိုင်ကြတာကိုတွေ့ရပါတယ်။သခင်ယေရှုရဲ့နာမတော်အဖြစ်ဆုတောင်းခြင်းရဲ့အဓိပ္ပာယ်ကတော့မပြီးဆုံးသေးပါဘူးမိတ်ဆွေတို့။ကျွန်တော်တို့ဟာဆိုရှင်ဘုရားရှင်ရဲ့ဇာရိတတော်ဂုဏ်တော်တွေကိုလက်ခံမှာဖြစ်ပါတယ်။ဘုရားရှင်ရဲ့စိတ်တော်မျိုးကိုလည်းဖော်ကျူးရမှာဖြစ်ပါတယ်။ဘုရားရှင်အမှုတော်မြတ်မှာလည်းပါဝင်ထမ်းဆောင်မှုရံတွေဖြစ်ပါတယ်။ကယ်တင်ရှင်ရဲ့ဂတိတော်ဟာဆိုရှင်အခြေအနေပေါ်မှာမူတည်နေပါတယ်ငါ့ကိုချစ်ရင်ငါပညာတော်တို့ဆောင်းလျှောက်ကြလောလို့ပြောထားပါတယ်ကိုရောရှင်အောင်ဆိုရှင်လူသားတွေကိုအပြစ်ထဲကနေပြီးတော့မကယ်တင်ပါဘူးအပြစ်မှလွတ်မြောက်ဖို့ရန်အတွက်ကယ်တင်တာဖြစ်ပါတယ်ဘုရားရှင်ကိုချစ်တဲ့သူဟာဆိုရှင်ဘုရားရှင်ရဲ့စကားကိုနားထောင်ခြင်းအဖြစ်တည်တည်ပြရမှာဖြစ်ပါတယ်မိတ်ဆွေတို့စိတ်မှန်တဲ့နားထောင်မှုအပေါင်းတို့ဟာဆိုရှင်စိတ်နှလုံးအတွင်းကနေလာပါတယ်ခရစ်တော်နဲ့နှလုံးသားချင်းဆက်သွယ်တဲ့အလို့တစ်ခုပဲဖြစ်ပါတယ်ကျွန်တော်တို့ကသဘောတူမယ်ဆိုရင်ကိုရောရှင်အောင်ဆိုရှင်ကျွန်တော်တို့ရဲ့အတွေးအမြင်တွေရည်ရွယ်ချက်တွေနဲ့ထပ်တူထပ်မြမိမိကိုမိမိပေါ်ပြလာမှာတွေ့ရပါတယ်။သခင်ရဲ့အလိုတော်မှာကျွန်တော်တို့ကဆိုရှင်ကိုစိတ်နှလုံးသုံးပါးမှာပေါင်းစပ်ပြီးတော့ထားဖို့အရေးကြီးပါတယ်။ဘုရားရှင်ကိုနားထောင်ခြင်းအဖြစ်ဘုရားရှင်ဖြစ်စေခြင်းနဲ့ဆန္ဒအတိုင်းလှုပ်ဆောင်လို့တဲ့စိတ်ဟာဖြစ်ပေါ်လာပါလိမ့်မယ်မိတ်ဆွေတို့။မိမိရဲ့ဆန္ဒအောင်ဆိုရှင်စီကျော်တန့်စင်မှုကိုခံရပြီးတော့ဘုရားရှင်အမှုတော်မြတ်မှာပါဝင်ထမ်းဆောင်ခြင်းအမြင့်ဆုံးဝမ်းမြောက်မှုကိုကျွန်တော်တို့တွေ့ရှိခံစားလာမှာဖြစ်ပါတယ်။ဘုရားရှင်ကိုတိကျွမ်းခြင်းအားဆိုရှင်အခွင့်အရေးတရပါဆိုပြီးတော့ကျွန်တော်တို့နားလည်လာတဲ့အခါမှာကျွန်တော်တို့အသက်တာဆိုရှင်အစီမပြတ်နားထောင်မှုကိုလိုက်လျှောက်မှုကိုအသက်တာမှာဆိုရှင်တွေ့ရှိလာမှာဖြစ်ပါတယ်။သခင်ခရစ်တော်ရဲ့ဇာတိတော်ကိုမြတ်နိုးလာမယ်ဘုရားရှင်နဲ့အကျွမ်းတူရင်စကားပြောခြင်းအဖြစ်ကျွန်တော်တို့ကအပြစ်ကိုမုံတီးလာပါလိမ့်မယ်ကျွန်တော်တို့ကဆိုရှင်ဒီကနေ့လူသားမျိုးနွယ်ထဲကနေပြီးတော့တဦးတယောက်ရဲ့အကြံဉာဏ်ကိုအားကိုးလို့ရနိုင်မယ်လို့မထင်ပါနဲ့မိတ်ဆွေတို့လူချင်းအားကိုးလို့တော့လောကမှာမရနိုင်ပါဘူးဘုရားရှင်ဟာအလိုတော်ရှိတယ်ဆိုရင်ကျွန်တော်တို့ရဲ့တာဝန်ကိုကျွန်တော်တို့ထမ်းဆောင်သွားနိုင်မှုရန်အတွက်သူဟာတွင်တင်လမ်းပြပေးပါလိမ့်မယ်ကျွန်တော်တို့ကဆိုရှင်ဘုရားသခင်ထံပါကိုယုံကြည်ခြင်းအဖြစ်တော်ဝင်ချီကားပြီးတော့ဘုရားရှင်ဟာမိမိရဲ့လျှို့ဝှက်နဲ့နေရာတွေကိုနှကိုချင်းပြောဆိုတင်ပြပေးပါလိမ့်မယ်။ကိုရောရှင်ဘုရားဆိုရှင်အင်းနောက်နဲ့အတူသွားလာတယ်လို့ပဲဘုရားရှင်နဲ့အနီးကပ်စကားပြောဆက်ဆံတဲ့သူတွေရဲ့စိတ်နှလုံးဟာဆိုရှင်တန်ရှင်သောဝိညာဉ်တော်မိနဲ့လောင်မြိုက်နေပါလိမ့်မယ်။ဘုရားသခင်မနှင်းသက်တဲ့အရာတွေကိုဘယ်တော့မှမလုဆောင်မှုရန်အတွက်မိမိကိုဆုံးဖြတ်ပြီးသူတို့ဟာဆိုရှင်မိမိတို့ဘာလို့ရမအောင်လဲဘုရားသခင်ထံမှာတင်ပြပြီးတဲ့အခါမှာမိမိတို့လုပ်ရမယ့်အလုပ်ကိုဘုရားရှင်ဟာကွက်ကွက်ကွင်းကွင်းတွေ့မြင်လာစီမှာဖြစ်ပါတယ်။အဲဒီပုံကိုယ်ရာဆိုရှင်အထက်မှဉာဏ်ပညာသာမကဘူးတကိုးခွန်အားကိုလည်းရရှိလာမယ်။စကားတော်နားထောင်မှုရအတွက်တကိုးအမှုတော်မြတ်ထမ်းဆောင်နိုင်မှုရအတွက်အင်အားကိုသူတို့ဟာဆိုရှင်ဘုရားရှင်ရဲ့ဂတိထားတဲ့အတိုင်းမျှဝေခံစားရရှိလိမ့်မယ်ဆိုတာကိုတွေ့ရှိရပါတယ်မိတ်ဆွေတို့။ဒါကြောင့်မလို့ဒီနေ့ယေရှုရဲ့နာမနဲ့ဆုတောင်းခြင်းအနဲ့အဓိပ္ပာယ်ဆိုရှင်ဒီနေ့အဖြစ်ဘုရားရှင်ထံမှာကျွန်တော်တို့ဆုတောင်းတဲ့အခါမှာဘုရားရှင်ကကျွန်တော်တို့ကိုနားညောင်းနိုင်မှုရန်အတွက်ဘုရားရှင်အလိုတော်ဒီကိုကျွန်တော်တို့အသက်တာမှာတန်ရှင်သောဝိညာဉ်တော်ရဲ့တကူတော်အဖြစ်နားထောင်လိုက်ရှောက်ပြီးတော့ဘုရားရှင်ကကျွန်တော်တို့ရဲ့ဆုတောင်းချက်တွေကိုကျွန်တော်တို့ရဲ့ဆုတောင်းချက်တွေကိုတကူပါတဲ့ဆုတောင်းချက်တွေအနေနဲ့ပြောင်းလဲပြီးပြီးတော့ဘုရားရှင်အမှုတော်မှာထမ်းဆောင်နိုင်တဲ့အင်အားတကူကိုဘုရားရှင်ကကျွန်တော်တို့ဦးစီဒူးစီပုံမှာကြွယ်ဝစွာသွန်လုံးချပေးမယ်ဆိုပြီးတော့ခွန်အားပေးရင်းနဲ့ဒီနေ့ယေရှု၏နာမ၌ဆုတောင်းခြင်းအ ਨੇ အဓိပ္ပာယ်ဆိုတဲ့အကြောင်းအရာလေးကိုတင်ပြရင်းနဲ့ဤကုန်ချွတ်လိုက်ပါတယ်။တယောက်စီတိုင်းပေါ်မှာဘုရားရှင်ကြွယ်ဝစွာသောကောင်းကြီးမြတ်လာများတုံ့နှောင်ချပေးပါစေလို့ဆုတောင်းမိတာပို့သလိုက်ပါတယ်။အာမင
်။ဟောမန္တလုံးနေလုံချမ်းဆွဆွဲ မပြီးခဲ့ပါလားအများအလေတယောက်တည်းညိုငယ်မနေပဲအယူကံကိုစကားတခွန်းတောင်မပြောခဲ့ပါဘူးcheck delay but yet I'll be still on zone again be I a canada go through so sure means it on me but do down bale can you yeah again turn nine the lone god I'm there မဆန်ပြိုလဲအဆုံးတိုင်းအောင်မဲအရောက်ငင်းလေးကမေးသည်မတွေ့ကိုအသက်ကိုဆုံးဝန်ပါလေသူလက်ချင်းပါရိုက်ခဲ့တန်ကျဲပြည့်စက်လုံးကဲ
အမြဝပိုင်းအစီအစဉ်ကိုဆက်လက်တင်လွှင့်နေပါတယ်ခင်ဗျာသောရရှင်ကလေးတို့ရေကလေးတို့ဝဉဉခွန်အားတိုးပွားပြီးအသည့်အလိန်မှာဉာဏ်ပညာကြွယ်ဝဖို့တမန်ကျမ်းစာပုံမြင်အားဖြင့်ဆုံးမတုန်တင်ပုံကိုနာတော်သားဆင်ရမယ့်အချိန်ရောက်လာပါပြီ
မျောလင့်ချင်းအသံမြမပိုင်းအစီအစဉ်ကိုစောင့်မျောနာတော်တာဆင်နေကြတဲ့တူလေးတူမလေးတို့အားလုံးမင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေခွဲတူလေးတူမလေးတို့ရေဒီနေ့တမချန်းစာပုံမြင်တွေတဲကဒေါ်လေးလှလှပြောပြမဲ့မှတ်သားဖို့ရတမချန်းစာပုံမြင်လေးကတော့ရဲရင်ပြတ်သားသောမိဖုရားဆိုတဲ့ပုံမြင်လေးပေါ့ကွယ်တူလေးတူမလေးတို့ရေဟိုးရှိရှိတုန်းကအာရွှေရုဆိုတဲ့ဘုရင်ကြီးတစ်ပါးရှိတဲ့ကွယ်ဘုရင်ကြီးအာရွှေရုဟာပေရတိပြည်ရှုရှံမြို့တော်မှာရာဇပလင်ထက်မှနန်းစံပြီးအိန္ဒိယပြည်ကစပြီးကုရှပြည်တိုင်အောင်128ปีเนကိုအုပ်ဆိုးတော်မူတယ်။ဘယင်ကြီးဟာနန်းစံတတ္တယနေ့ရောက်တဲ့အခါမှာသူ့ရဲ့မူမတ်တွေနဲ့မင်းအရာရှိအပေါင်းတို့ကိုစားတော့ပွဲကြီးပြုလုပ်တီးခင်းကျွေးမွေးတော်မူတဲ့ကွယ်။အဲ့ဒီပွဲကိုပေရတိနဲ့မေရိတတ်မတော်တွေနဲ့တီနယ်ဘယင်ခံတွေနဲ့မူမတ်တွေလည်းတက်ရောက်ကြတယ်တဲ့ကွယ်။အာရွှေရုဘယင်ကြီးဟာသူ့ရဲ့နန်းတော်စည်းစိမ်နဲ့ဘုံအတီးကို6လတိုင်တိုင်ခင်းကျင်းပြတ်တာထားတဲ့ကွယ်။နောက်ပြီးဆင်းရဲချမ်းသာမရွေးရှုရှံမြို့တော်သူမြို့တော်သားအပေါင်းကိုစားတော့ပွဲကြီးတီးခင်းကျွေးမွေးတဲ့ကွယ်။အဲ့ဒီစားတော့ပွဲကြီးကိုဘရင်နန်းတော်ဥယျာဉ်အတွင်းမှာ9ရက်ပတ်လုံးကျင်းပတဲ့ဥယျာဉ်တော်ဝင်းထဲမှာငွေကွင်းတက်ထားတဲ့ကြောက်ဖြူတိုင်တွေမှာပိတ်ချောအဖြူအပြာကလကားတွေကိုမယမ်းစေရောင်ပိတ်ချောတွေနဲ့ကြီးပြီးတစားဆင်ထားတယ်ကြောက်ဖြူကြောက်တလင်းကြောက်ကနုကမာစိမ့်ပြကြောက်တွေနဲ့အကွက်ဖောပြီးခင်းထားတဲ့ဥယျာဉ်တော်ဝင်းအတွင်းမှာရွှေနဲ့ငွေတို့နဲ့ပြုလုပ်ထားတဲ့
ညောင်ဆောင်တွေထားရှိတဲ့ကွယ်ဘယင်ကြီးအာရွှေရုဟာစပြစ်ရည်ကိုရွှေဖလားတွေနဲ့တိုက်စီတဲ့အဲ့ဒီဖလားတွေဟာတစ်ခုနဲ့တစ်ခုဆင်တူတာမရှိဘူးတဲ့ကွယ်စပြစ်ရည်ကိုရရရောရောတိုက်တဲ့အကန့်အသတ်မရှိပဲလူတိုင်းလူတို့လိုတောက်သုံးနိုင်ဖို့နန်းတော်အစီကံတွေကိုမိတ်မာထားတယ်။အဲ့ဒီအချိန်အတော်အတွင်းမှာမိဖုရားဝါရှတိလည်းနန်းတွင်းကအမျိုးသမီးတွေကိုစားတောက်ပွဲကြီးတီခင်းကျွေးမွေးနေတဲ့ကွယ်။ပွဲတော်ခုနှစ်ရဲ့မြောက်ရောက်တဲ့အခါမှာဘီရင်ကြီးဟာစပြည့်ရဲ့တောက်ပြီးဝမ်းမြောက်ရွှင်လန်းနေတဲ့အချိန်မှာအပါတော်မြဲမိမဆိုးခုနှစ်ယောက်ဖြစ်ကြတဲ့မဟုမန်၊ဘိသတ၊ဟာဘောနာ၊ဘိကတ၊အဘာကတ၊ဇေတာ၊ကာကတ်တို့ကိုခေါ်ယူပြီးမိဖုရားဝါရှာတိကိုရာဇတရဖူဆောင်းစေပြီးရှေ့တော်ကိုခေါ်ခဲ့ဖို့အမိန့်ပေးတော်မူတဲ့ကွယ်မိမဆိုးတွေလည်းဘယင်ကြီးအမိန့်အတိုင်းမိဖုရားဝါရှာတိကိုပြောတဲ့အခါမိဖုရားဝါရှာတိဟာဘယင်အမိန့်တော်ကိုဖီဆန်ပြီးရှေ့တော်ကိုမဝင်ဘဲနေတဲ့အဲ့ဒီလိုမဝင်ဘဲနေတဲ့အတွက်ဘယင်ကြီးအာရွှေရုဟာအမျက်ဒေါသချောင်းချောင်းထွက်နေတာပေါ့ကွယ်ဘယင်ဆိုရာညီဝတ်ပြပြရေးဆိုင်ရာပြဿနာတွေနဲ့ပတ်သက်ရင်တရားဥပဒေကျွမ်းကျင်သူတို့ရဲ့အကြံဉာဏ်ကိုတောင်းခံကြစမြဲဖြစ်တဲ့အတွက်ဘယင်ကြီးအာရွှေရုလည်းမိဖုရားဝါရှာတိကိစ္စမှာဘယ်လိုဆောင်ရွက်သင့်တယ်လဲဆိုတာကိုမေးမြန်းဖို့အကြံပေးအရာရှိကြီးတွေကိုခေါ်ယူတော့တာပဲတဲ့ကွယ်ဘယင်မင်းကြီးအများဆုံးတိုင်ပင်လေးရှိတဲ့သူတွေကတော့ပေရတိနဲ့မေဒီအမတ်တွေဖြစ်တဲ့တဲ့ကွယ်အဲ့ဒီအမတ်ကြီးတွေဟာနိုင်ငံမှာအမြင့်ဆုံးယာဒူးတွေနဲ့ချီးမြှင့်ခြင်းခံရတဲ့လူတွေဖြစ်တဲ့ကွယ်ဘယင်ကြီးအာရွှေရုကငါဟာငါအစီကံတွေကိုမိဖုရားဝါရှာတိစီကိုဆေးလွတ်ပြီးငါအမိန့်ကိုဆင့်ဆိုခိုင်းတဲ့အခါမိဖုရားဝါရှာတိဟာငါအမိန့်ကိုမနာခံဘူးအဲ့ဒီအတွက်ငါဟာသူမကိုတရားဥပဒေအရဘယ်လိုပြုလုပ်သင့်တယ်လဲလို့မေးတဲ့ကွယ်ဒီအခါမှာအတိုင်းမင်းခံအမတ်တယောက်ဖြစ်တဲ့မမှုကံကအရှင်မင်းကြီးမိဖုရားဝါရှာတိဟာအရှင်မင်းကြီးကိုစော်ကားရမကမူးမတ်တွေကိုလည်းစော်ကားတယ်အင်ပါယာနိုင်ငံတဝန်းလုံးကိုလည်းစော်ကားပါတယ်အင်ပါယာတဝန်းလုံးရှိအမျိုးသမီးတွေဟာမိဖုရားပြုတ်လုတဲ့အမှုကိစ္စကိုကြားသိရင်မိမိတို့ခင်ပွန်းတွေကိုအထင်သေးမယ်ပေရတိနဲ့မေရီမူးမတ်ကတော်တို့လည်းအဲ့ဒီကိစ္စတွေကိုပြောကြလိမ့်မယ်အမျိုးသမီးတွေဟာမိမိတို့ရဲ့ခင်ပွန်းတွေကိုမထီမဲ့မြင်ပြုပြီးအမျိုးသားတွေလည်းမိမိတို့ရဲ့ဇနီးတွေကိုအမျက်ဒေါသထွက်ကြပါလိမ့်မယ်။အရှင်မင်းကြီးသဘောတူတော်မူရင်မိဖုရားဝါရှာတိကိုနောက်အခါပဲတော့မှရှေ့တော်ကိုဝင်ခွင့်မပြုကြောင်းရာဇအမိန့်ကြေညာချက်ကိုထုတ်ပြန်တော်မူပါ။ပေရတိမေရီဓမ္မသက်မှာထဲ့သွင်းရေးမှတ်ထားတော်မူပါ။နောက်ပြီးမိဖုရားယာဒူးကိုသူ့ထက်သာတဲ့အမျိုးသမီးကိုချီးမြှင့်တော်မူပါ။အရှင်မင်းကြီးရဲ့အမိန့်တော်ကိုတနိုင်ငံလုံးကိုကျင်ညာလိုက်တဲ့အခါအမျိုးသမီးအပေါင်းဟာမိမိတို့ရဲ့ခင်ပွန်းကိုဆင်းရဲတာဖြစ်စေချမ်းသာတာဖြစ်စေယူသေးကြပါလိမ့်မယ်ဆိုပြီးရှောက်တဲ့ကွယ်ဘယင်မင်းကြီးနဲ့မူးမတ်တွေလည်းမမှုကံတင်ပြတဲ့အကြောင်းကိုသဘောကျပြီးဘယင်မင်းကြီးကသူ့နယ်ပယ်ရှိသမျှအားလုံးကိုတဏမန်တွေဆစ်လွတ်ပြီးဒေတာဆိုင်ရာဘာသာစကားနဲ့ခင်ပွန်းဖြစ်သူဟာမိမိအိမ်တော်မှာဦးစီးခေါင်းဆောင်ဖြစ်စေရမယ်။သူ့ရဲ့စကားကိုမလွန်ဆန်ရဆိုပြီးတော့အမိန့်ထုတ်ပြန်တဲ့ကွယ်။တူလေးတူမလေးတို့ရေ။စပြစ်ရည်တောက်ပြီးစားတောက်ပွဲကြီးကျင်းပနေတဲ့အချိန်မှာဘယင်ကြီးအာရွှေရုဟာသူ့မူးမတ်တွေနဲ့မင်းအရာရှိတွေရဲ့အရှိမမိဖုရားဝါရှာတိကိုခေါ်ယူတဲ့အတွက်မိဖုရားဝါရှာတိဟာသူမရဲ့အရှိတ်သိက္ခာကိုထိန်းလို့တဲ့အတွက်ရဲရဲဝွတ်ဝွတ်တတ္တိရှိရှိပြက်ပြက်သားသားရှေ့တော်ကိုမဝင်ဘဲနေတာဖြစ်တယ်ကွ။ဘယင်ကြီးအာရွှေရုဟာစပြည့်ရဲ့တောက်ပြီးမူးရစ်ရွှင်လန်းနေတဲ့အချိန်ဆိုတော့မိဖုရားဝါရှာတိကသူ့ရှေ့တော်ကိုဘယ်ဝင်ချင်ပါမလဲ။ဘယင်ကြီးအကြောင်းလဲသိထားလို့ဖြစ်မှာပေါ့ကွ။ဒါကြောင့်ဝါရှာတိဟာရှေ့တော်ကိုမဝင်ဖို့ရဲရဲရင့်ရင့်နဲ့ဆုံးဖြတ်လိုက်တာဖြစ်တာပေါ့ကွယ်ကျန်းစာကဖော်ပြချက်အရပညာရှိရှောလမုန်မင်းကြီးကစပြည့်ရည်သည်လက်စားတတ်ဤသေးရည်သေးရက်သည်ယုံရင်ခတ်ပြုချင်းအမှုကိုဖြစ်စေတတ်ဤလို့ဖော်ပြထားတဲ့အတွက်သေးရည်သေးရက်စပြည့်ရည်တာရှည်တောက်တဲ့လူဟာဆင်ချင်ညာကင်းမဲ့ပြီးလှုပ်ချင်တာအထင်အကိုမရှိလှုပ်တတ်ကြတယ်ကွ။ဒါကြောင့်မိဖုရားဝါရှာတိရဲ့လှုပ်ဆောင်ချက်ဟာဘယင်ကြီးကိုအာခံသလိုဖြစ်ပေမဲ့ရဲရင်ပြတ်သားတဲ့မိဖုရားဖြစ်တဲ့ဆိုတာသိနိုင်ပါတယ်ဒါကြောင့်တူလေးတူမလေးတို့လည်းလှုပ်ဆောင်လေးရာတိုင်းမှာမှန်ကန်ရဲရင်ပြတ်သားစွာလှုပ်ဆောင်နိုင်ကြပါစေလို့ဒေါ်လေးလတ်လတ်ဆန္ဒပြုလိုက်ပါရယ်ကွယ်တူလေးတူမလေးတို့အားလုံးဒီနေ့မတ်သားဖွေရတမချန်းစာပုံပြင်လေးကရဲရင်ပြတ်သားသောမိဖုရားဆိုတဲ့ပုံပြင်လေးကိုနားတော်တာဆင်းရင်းရှင်လန်းချမ်းမြေ့ကြပါစေကွယ်ချစ်ချင်းမြတ်တာကြောင့်လေးဟောကြားတယ် တော်တရှိများရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလိမ့်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလိမ့်ရှင်တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါလိမ့်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချီးမြှင့်ပေးမှာဖြစ်ပါလိမ့်ရှင်
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998316694ကိုဆက်သွယ်နိုင်ပါတယ်ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဒါ့ဒိတော့အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်။ညိုလင်းချင်တန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 116ဖြစ်ပါတယ်ရှင်။နောက်ထပ်ဖုန်းတစ်လုံးနေနဲ့39963 986 116တို့ဆက်သွယ်မြင်းမြန်းနိုင်ပါတယ်ရှင်
။ဒေါက်တာရှင်များရှင် KSTA အာကခွန်ကျွန်းမှ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်နေခြင်းဖြစ်ပါတယ်ရှင်
။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင် गे ကြတော့ဒေါက်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းချီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ Jesus တင်ပါတယ်ခင်ဗျာ။